မလေးရှားပျောက်ဆုံးလေယာဉ်လေယာဉ်ပြန်သတ်မှုမှတ်တမ်းနဲ့ black box ဟာအချက်ပေးသံနဲ့ကန့်ညီတဲ့အသံအသစ်တွေကိုရေထက်သမော်တစီကလက်ခံရရှိခဲ့တယ်လို့ Australia ရှာဖွေရေးအရာရှိတွေကထုတ်ပြောလိုက်ပါတယ်။ရှာဖွေရေးအကြီးအကဲ Angus Houston ကပြီးခဲ့တဲ့ရက်တွင်တွေ့ခဲ့ရတာတွေက Australia ကမ်းလွန်ကအိန္ဒိယသမုဒ္ဒရာထဲမှာဒီ Boeing 777လေယာဉ်ရှာဖွေမှုအားလုံးထဲမှာအားရစရာအကောင်းဆုံးဖြစ်တယ်လို့ Perth မှာတင်းလာနေကပဲထုတ်ပြောခဲ့ပါတယ်။ဒါပေမဲ့ထပ်မံအတည်ပြုချက်တွေရယူဖို့လိုနေသေးပြီးအဲ့ဒီအတွက်လည်းနောက်ထပ်ရက်တွေထပ်ကြာနိုင်သေးတယ်ဒါပေမဲ့လည်းအခုလိုအမေရိကန်ရေတပ်သင်္ဘောကရလိုက်တဲ့အချက်ပေးတဲ့ဟာတိတ်အားရစရာကောင်းနေတယ်လို့ Mr. Houston ကဆက်ပြောခဲ့ပါတယ်။ Australia သင်္ဘော Ocean Sheet ဆွဲလာတဲ့အချက်ပေးတဲ့ရှာနေတဲ့ Secretary က Black Box အချက်ပေးတဲ့ကိုပထမတစ်ခေါက်မှာ2နာရီမိနစ်20ကြာအောင်ရခဲ့ပြီးနောက်တစ်ခေါက်အနေနဲ့လည်း13မိနစ်ကြာအောင်ထပ်ကြာခဲ့တယ်လို့ Mr. Houston ကဆိုလိုက်ပါတယ်။သူကပဲအခုလိုကြားခဲ့ရတာကလေရင်ပြန်သတ်မှုမှတ်တမ်းတင်ကရိယာကနေရတာရောလေရင်မောင်းခန်းတဲကအတန်သွင်းကရိယာကရတဲ့အတန်အတွက်ပါနှစ်ခုစလုံးနဲ့သွားကြိုက်ခဲ့တာဖြစ်နိုင်တယ်လို့သုံးသပ်ပြခဲ့ပါတယ်။နောက်ဆုံးရတဲ့အချက်ပေးတဲ့ရေဘူးရအဖြစ်ဘယ်နေရာကလာတဲ့ဆိုတာကိုအတည်ပြုလိုက်နိုင်ပြီဆိုရင်တော့အလိုလျောက်သွားတဲ့ရေငုပ်တင်ပေါ်လွှတ်ပြီးစုံစမ်းမယ်လို့ Mr. Houston ကဆက်ပြောခဲ့ပါတယ်။လူပေါင်း239ဦးပါခဲ့တဲ့မလေးရှားလေယာဉ်ဟာကွာလာလံပူမြို့ကနေတရုတ်နိုင်ငံဘီဂျင်းမြို့ကိုထွက်ခဲ့ရမှာမတ်လ၈ရက်နေ့မှာဝဟင်ကနေရုတ်တရက်ပျောက်ဆုံးသွားခဲ့ရမှာတလားခန့်ကြာတနင်္ဂနွေနေ့မှာအိန္ဒိယသမုဒ္ဒရာအောက်ကနေအချက်ပေးသံ၃ချက်ကိုရှာဖွေသမားတွေကကြားခဲ့ရပြီးအခုလိုတိုးတက်မှုအလားအလာတွေစတွေ့ခဲ့တာဖြစ်ပါတယ်ခင်ဗျာ။